အီဂျစ်နိုင်ငံမှာနိုင်ငံရေးပြည်ပခါတွေဖြစ်ပွားနေချိန်မှာအမေရိကန်အကြီးတန်းအထက်လွှတ်တော်အမတ်နှစ်ဦးကိုအီဂျစ်နိုင်ငံကိုသွားဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်တဲ့အကြောင်းအထက်လွှတ်တော်အမတ်ဒီကပြောပါရယ်အထက်လွှတ်တော်အမတ်လန်စီဂရဟမ်နဲ့ရီပက်ဘလီကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းတို့ဟာသူတို့ရဲ့ခီးစဉ်သာအထောက်အကူဖြစ်စေလိမ့်မယ်ဆိုရင်အီဂျစ်နိုင်ငံကိုသွားရောက်ဖို့မျှော်လင့်ကြောင်းပြောဆိုပါရယ်ဂရဟမ်နဲ့မက်ကိန်းတို့နှစ်ဦးစလုံးဟာအထက်လွှတ်တော်ရဲ့လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီအဖွဲ့ဝင်တွေလည်းဖြစ်ကြပါရယ်အီဂျစ်နိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အရေးခင်းတွေကြောင့်အမေရိကန်ကနေအီဂျစ်နိုင်ငံကိုနှစ်စဉ်ထောက်ပံ့ပေးနေတဲ့စီးပွားရေးနဲ့စည်ရေးဆိုင်ရာအကူအညီအမေရိကန်ဒေါ်လာ 1.5 ဘီလီယံဆက်ပေးရေးကိစ္စမှာမေးခွန်းထုတ်စရာတွေဖြစ်နေပါတယ်။သမ္မတဥပမာအစိုးရကတော့မကြသေးခင်ကဖြစ်ပွားခဲ့တဲ့အီဂျစ်သမ္မတမိုဟာမက်မော်စီကိုဖြုတ်ချခဲ့မှုအပေါ်စစ်အာဏာသိမ်းတယ်လို့မတတ်မှတ်တဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့ဗန္ဒာရေးအထောက်အကူတွေကိုဆက်ပြီးတော့ပေးဖို့ခွင့်ပြုထားကြောင်းပြောပါတယ်။ဇူလိုင်လ3ရက်နေ့မိုဟာမက်မော်စီဖြုတ်ချခဲ့ပြီးတဲ့နောက်ပိုင်းမှာအီဂျစ်နိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလူပေါင်း200နီးပါးသေဆုံးခဲ့ပြီးတော့အဲ့ဒီထက်အများစုဟာသမ္မတဟောင်းမော်စီကိုထောက်ခံသူတွေဖြစ်ကြပါတယ်